မဲခေါင်မြေကြောင်တလျှောက်ကနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယားမြန်မာဗီယက်နမ်ထိုင်းလာအိုနိုင်ငံတွေကခေါင်းဆောင်တွေနဲ့တရားဝင်ကြီးချုပ်လီကတ်ချင်းတို့ဗီယက်နမ်နိုင်ငံဖနွဲပင်က Peace Valley မှာဒုတိယအကြိမ်လမ်းချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးခေါင်းဆောင်များစီဝေးခဲ့ကြပါတယ်။မဲခေါင်မြေကြောင်တလျှောက်ကနိုင်ငံတွေနဲ့ဖွံ့ဖြိုးရေးငန်းနစ်စီမံကိန်းတစ်ခုကိုတရုတ်ဘက်ကကြုံအားပေးနေတာပါ။မဲခေါင်မြေကိုတရုတ်မန်ဒရင်းလို့လမ်းချမ်းလို့ခေါ်တာပါ။လမ်းချမ်းမဲခေါင်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတရုတ်ကအငြင်းအဥက္ကဋ္ဌအဖြစ်တရုတ်ဝန်ကြီးချုပ်လီကတ်ချင်းကအဖွဲ့ဝင်အလုံးအတွေ့တရုတ်ကအကျိုးမြတ်ရှိအောင်ဆောင်ရွက်မယ်လို့ပြောဆိုခဲ့ပါတယ်။မေးခွန်းမရတဲ့သတင်းစာရှင်းလင်းပွဲမှာတရုတ်ဝန်ကြီးချုပ်လီကတ်ချင်းကမဲခေါင်လမ်းချမ်းပူးပေါင်းဆောင်ရွက်မှုကအပြောတတ်တယ်မဟုတ်ဘူးလို့ပြောပါတယ်။အရေးကြီးတဲ့မှုတွေကိုဆွေးနွေးခဲ့တဲ့အကြောင်းတရားနဲ့တရားလေးစားမှုရှိရမှာဖြစ်ပြီးဖွံ့ဖြိုးရေးအတွက်တဦးနဲ့တဦးဒန်းထူထားစဉ်းစားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။တကယ်တော့အဆိုပြုထားတဲ့အစီအစဉ်ကတော့တိတ်ပြီးတော့ကျဲပြန့်ပါတယ်။အဓိကဥတည်ချက်လို့ဆွဲထုတ်ပြဖို့ခက်ခဲသလိုလူတွေရဲ့လိုရချက်မဲခေါင်ကြီးအပေါ်ချင်းချောက်မှုတွေတိုးလာတာကိုဖြေရှင်းနိုင်တဲ့ခိုင်မာတဲ့အရင်းယူလှုပ်ဆောင်မှုမျိုးလည်းမရှိပါဘူးရှင်။